ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမြန်မာသတင်းလောကကမီးမောင်းထိုးပြီးတော့ပြောကြပါဗျ။မြန်မာအစိုးရနဲ့တပ်မတော်ခေါင်းဆောင်တွေကလည်းသတင်းလွတ်လပ်ခွင့်အတွက်တဝင်းလွှာတွေအသီးသီးပေးပို့ခဲ့ကြပေမဲ့သတင်းမီဒီယာပေါ်သဘောထားနဲ့ပတ်သက်လို့တော့မေးခွန်းထုတ်နေကြတာပါ။ပြည်စုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NND အရသာအစိုးရလက်ထက်မှာတော့မြမစာနေစဉ်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာပိုပြီးတော့မှဆိုးဝါးလာနေပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အနေအထားဖြစ်လာနေတယ်လို့မြမစာနေစဉ်သမားတွေကဝေဖန်သုံးသပ်လိုက်ကြပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမြမပြည်ဒီမိုကရေစီရေလှုပ်ရှားမှုကာလတလျှောက်သတင်းလွတ်လပ်မှန်ကန်ရေးကြိုးပမ်းခဲ့ကြသူတွေရဲ့စွန့်ဆောင်ချက်တွေကိုသူအတိမတ်ပြုကြောင်းနဲ့ဒီမိုကရေစီကူးပြောင်းစမြမငယ်ရဲ့လက်ရှိအခြေအနေမှာတော့စာနယ်ဇင်းသမားတွေအနေနဲ့တစ်ဖက်ဆောင်တွေအတွေ့အခေါ်တွေတရားသည်အစွဲလမ်းတွေကိုလျှော့ပြီးငြိမ်းချမ်းတရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့ဝိုင်းဝန်းကူညီပေးကြပါလို့တိုက်တွန်းထားပါတယ်။တမရကကွေဦးစီးချုပ်ပို့ချမှုကြီးမင်းအောင်လိုင်ကလည်းနေ့စဉ်မိဝဲနေတဲ့သတင်းစကားတိုင်းဟာတန့်ရှင်းစင်ကြဲပြီးတော့မူလအတိုင်းမှန်မှန်ကန်ကန်ဖြစ်ဖို့အရေးကြီးတယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့သူပေးပို့တဲ့သဝန်လွှာမှာပြောထားပါတယ်။အခုလိုမျိုးနိုင်ငံခေါင်းဆောင်တွေရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ပေးပို့တဲ့သတင်းစကားတွေကနေမြန်မာနိုင်ငံရဲ့လက်ရှိစာနယ်ဇင်းသတင်းသမားတွေရုံတုံတွေ့နေရတဲ့အခက်အခဲစိတ်ခေါ်မှုအခြေအနေတွေကိုတော့သတင်းသမားတူဦးလည်းဖြစ် Inner News သတင်းမီဒီယာအဖွဲ့ရဲ့သတင်းမီဒီယာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းကအခုလိုတုံ့ပြန်ပါတယ
်။သူတဲ့တဝန်လာကိုဖတ်ပြီးတော့ဘာလို့တွေ့ရလဲဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့ဒီသတင်းစာလွတ်လပ်ခွင့်နဲ့သူကနိုင်ငံကြီးအရာကြည့်တာပဲပို့တယ်။အဲသူချီးကျူးတာကဘာလဲဆိုတော့သတင်းစာသမားတွေဒီရုံးကန်တဲ့ကာလတော်လိုင်းကာလပေါ့လေ။နော်ဒီစစ်အုပ်ချုပ်ရေးစစ်ပနာအောက်ကနေပြီးတော့ယုံထွက်တဲ့ကာလမှာအာရုံးကန်တဲ့သတင်းစာသမားတွေကိုအတိမတ်ပြီးချီးကျူးထားတာတွေ့တယ်ဒီနေ့ခေတ်သတင်းစာအာလောကမှာကြတော့ဟိုရက်တိပုံမမှန်ဘူးပေါ့ဆိုတဲ့ဟာသူဆိုလိုချင်တဲ့အရာကိုကျွန်တော်နားလည်တိုက်တာကတော့ဟုတ်ပြီသတင်းစာသမားကအာရုံးကန်တဲ့လူကတော့လူကောင်းနေဒါပေမဲ့ဒီနေ့ခေတ်မှာအဲ့လိုရုံးကန်မှုလည်းမပါဘဲနဲ့အဲသတင်းစာလုံနေတဲ့ဟာတွေကအာသုံးမရဘူးဆိုတဲ့ဟာမျိုးဖြစ်နေတယ်မှန်တော့ကျွန်တော်တို့ဒီလူတိုင်းရတော့ပဲတော်လိုင်းကြီးထဲမှာပဲပါနိုင်မလို့ဒုက္ခဒုက္ခအလျောက်ပေါ့နော်ကျွန်တော်တို့အခုကဲတဲ့တဲ့နာလောကကိုဝင်ရောက်လာတဲ့လူငယ်တွေဒါတွေကိုဟိုကောင်းမြင်တတ်တဲ့စိတ်နဲ့ကြည့်တဲ့အဲ့လိုအကောင်းမြင်တတ်တဲ့စိတ်နဲ့မကြည့်ပဲနဲ့အေးမင်းတို့ကတော့မဆုံးပါဘူးကွာဆိုတဲ့ဟာမျိုးဖြစ်တာကတော့မကောင်းဘူးကျွန်တော်အမြင်ကတော့အဲ့ဒါလွဲမှားတဲ့ခံယူလို့ပဲမြင်ပါတ
ယ်။မြမနိုင်ငံရေးလေလာအခက်ခတ်နေသူနိုင်ငံခြားသတင်းတောက်တူလည်းဖြစ်တဲ့ကိုတီဟာသွေးကလည်းမြမသတင်းသမားတွေရဲ့အနာဂတ်သတင်းမီဒီယာလွတ်လပ်ခွင့်ဟာပို့ပြီးတော့မှအခြေအနေဆိုးလာနေမဲ့အနေအထားကိုမြင်နေရတယ်လို့ကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့မှာမြမသတင်းမီဒီယာလောကအခြေအနေကိုသုံးသပ်ပါတယ်
။အဓိကတော့လေကျွန်တော်တို့တိုင်းပြည်တည်ဆောက်ရေးတယ်လီတည်ဆောက်ရေးလို့ပြောတဲ့ခါမှာကျွန်တော်တို့တိုင်းပြည်တယ်လီတည်ဆောက်ရေးအစိုးရလည်းလုပ်နေတယ်တမရောလည်းပါတယ်ပေါ့နော်။အမ်ဒီဒီဆောင်ရေးအတွက်ကိုအားလုံးကလုပ်နေတယ်လို့ပြောပေမယ့်အဲ့တိုင်းပြည်တည်ဆောက်ရေးထဲမှာကျွန်တော်တို့ဒီစာနယ်ဇင်းလွတ်လပ်ခွင့်နဲ့ကျွန်တော်တို့စာနယ်ဇင်းလော့ဒီရုပ်ကမှန်တိုင်းပေါ့နော်ကျွန်တော်တို့ဒီမီဒီယာအခန်းကဏ္ဍကောမပါဘူးလားလို့မေးစရာရှိအဲ့ဒီအချိန်မှာကျွန်တော်တို့လည်းဟိုတိုင်းပြည်မှာလိုအပ်တဲ့အခြေခံအဆောက်အဦတစ်ခုလိုပဲကျွန်တော်တို့မှာတည်ဆောက်ပြုပြင်မှုလိုရတဲ့အများကြီးပဲတော်တော်လည်းပဲအဲ့ဒီဘက်ကိုကျွန်တော်တို့တည်ဆောက်ပြုပြင်နေတဲ့လူတွေကအာရုံမထားဘဲနဲ့အခုလိုမျိုးနိုင်ငံရေးကျွန်တော်အားတက်မှုတွေကြားမှာကျွန်တော်တို့ကြားရပြီးတော့ပြည်သားပင်လိုမျိုးဖြစ်လာတဲ့ပြဿနာဟာကျွန်တော်တို့မီဒီယာလောကအနာဂတ်ပေါ်တော့အခုဒါပဲဒီကျွန်တော်တို့ဒီရုပ်ဝဲမတိုင်ခင်ကာလတွေမှာပိုပြီးကြီးမားတဲ့ PR တွေဖြစ်လာမယ်ကျွန်တော်တို့မီဒီယာရဲ့ဒီညီမညီမရှိတဲ့မီဒီယာရဲ့အခန်းကဏ္ဍဟာလည်းပိုပြီးတော့ခြောက်ခြားဖွယ်ရကောင်းလာဖို့ရှိတယ်လို့မြင်ပါတယ်ဗျ
မြန်မာနိုင်ငံတွင်းမှာသတင်းသမားတွေတရေရယူရမှာအချိန်ချောက်ခံရတာကိုထိလျောက်အကြမ်းဖက်ခံရတာရှိနေပြီးတော့ဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေသစ်ရေးဆွဲမှုတွေကိုမလုပ်နိုင်ခဲ့ဘူးလို့ပန်မြန်မာအဖွဲ့ကလည်းစစ်တမ်းထုတ်ဝေဖန်ထောက်ပြထားပါတယ်။ပြည်သူနိုင်ငံအခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းလွတ်လပ်ခွင့်အကျိုးကိုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစစ်တမ်းဟာအရင်နှစ်တွေကထက်စာရေးအစစ်တစစ်ရောကြသွားတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။
မဆုမဆုံဆန်းတင်ပြခဲ့တာပါရှင်။